ကိုင်းတိုင်းဆောင်းကြီးမြို့နယ်မှာစစ်စင်ရေးလုပ်နေတဲ့စစ်ကောင်စီတပ်တွေနဲ့တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဟာတရုတ်ဝါပေါင်ကုမ္ပဏီကျင်းနီစီမံကိန်းကိုတွေ့တန်းထားတဲ့အဓိကလက်စစ်တပ်အားပေးလမ်းကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဖောက်ခွဲဖျက်ဆီးမှုဖြစ်ခဲ့ပြီးတဲ့နောက်စနေနေ့မှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြစ်ခတ်မှုတချို့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။အဖြစ်အဆုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲတရုတ်ဝါပေါင်ကုမ္ပဏီရဲ့ကြီးကြီးစီမံကိန်းကိုပယ်တန်းထားတဲ့အဓိကလျှက်စစ်မီးတိုင်ကိုဖောက်ခွဲဖျက်ဆီးလိုက်တာပါဒီအတွက်ဖောက်ခွဲမှုဖြစ်ခဲ့တဲ့တောက်ကြမင်းများကစပြီးစီမံကိန်းလုပ်ငန်းတွေမှာမီးတွေပြတ်တောက်ကုန်တယ်လို့လည်းဒေသခံသံဃာတော်တစ်ပါးကမိန့်ပါတယ
်ဝါပေါင်ကိုပယ်တန်းထားတဲ့အဲဂွာကြီးနဲ့မီးတိုင်လေအဲ့ဒါကိုမိုင်းကိုဟာပေါ့မိုင်းခွဲလိုက်တာဟုတ်အဲ့မင်းခွင့်လိုက်တဲ့ကံနဲ့တခါလဲမီးပြက်သွားတယ်ပေါ့သူဝမ်မုံကိုတက်တက်ပြီးတဲ့မီးတိုင်းပေါ့ဝမ်မောင်မင်းပြက်တာကျန်နေရွာလေးကြီးအော်ဟွာရင်းမပြက်ဘူးခါတိုင်းဆိုရင်တော့ပေါ့ဟိုရွာရည်ပြက်ပြီမဲ့သူကမပြက်ဘူးပေါ့ဗျာအခုကတော့သူ့ကိုတိုင်ရိုက်ဝင်နေအဲ့အဲ့တိုင်ကိုဖြတ်လိုက်တာဆိုတော့အဲ့သူ့ပဲပြက်သွားတယ်ပေါ့စစ်ကောင်ကြီးကတော့သူကဟိုပလင်းသွားရင်လည်းသူကလက်ခံထားတယ်ပေါ့ဗျာနောက်ရင်းမပြင်းသွားရင်လည်းသူကလက်ခံထားတယ်အခုကအဲ့အဲ့ထင်းကြီးထွက်ထွက်ပြီးတော့လည်းဒီအဲ့တော့လေကောင်းတော့ပတ်ဝန်းကျင်မှာလည်းပဲစီကြောင်းကြီးတောင်းလျှောက်ထိုးနေတယ်ပေါ့အဲတချို့လည်းဟိုပြန်ဝင်သွားတာတွေအဲ့တဲ့ပြန်ဝင်သွားတာတွေလည်းရှိတယ်ပေါ့စာရေးတက်တာတွေစီစဉ်ပေးတာလို့ပေါ့နော်အဲ့လိုလုပ်တယ်ပေါ့
ဝမ်ပေါကုမ္ပဏီကိုရောင်မင်းကြီးကြီးရွာလျက်စီရုံးခွဲကနေပြန်တန်းထားတဲ့မိတိုင်ကိုဇွန်လ24ရက်နေ့ညပိုင်းကအမိမြေတော်လှန်ရေးတပ်ဖွဲ့နဲ့YPS တပ်ဖွဲ့ဆိုင်ရဲ့ပူပေါင်းတပ်ဖွဲ့တွေကဖျက်ဆီးလိုက်တာဖြစ်ကြောင်းအဲ့ဒီအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။သူတို့ရဲ့သတင်းထုတ်ပြန်ချက်တွေမှာတော့စစ်ကောင်စီဘက်ကနေဒေသခံပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ပြီးကြီးရွာတွေကိုမီးရှို့ဖျက်ဆီးနေချိန်မှာအာဏာသိမ်းစစ်တပ်ကိုဝမ်ပေါင်ကုမ္ပဏီကရိတ်ခါထောက်ပံ့ပေးတာလက်ခံထားရှိပေးတာတွေပူပေါင်းဆောင်ရွက်တာတွေကိုတတိပေးတဲ့အနေနဲ့အခုလိုမျိုးလျှက်စစ်မိတိုင်းကိုဖောက်ခွဲမှုလုပ်တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပေါင်ကုမ္ပဏီကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ဖောက်ခွဲမှုဖြစ်ခဲ့တဲ့ညမှာပဲစစ်ကောင်စီတပ်ကြီးနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာနှစ်ဖက်ပြစ်ခတ်မှုတွေရှိခဲ့တယ်လို့လည်းလက်ပရောင်းဒေသခံတဦးကလည်းပြောပြပါတယ်
။မင်းညဆင်းနိုင်ဝင်းချင်းလောက်မှာတော့အဲလက်ရှိက730လောက်ဒီဘက်ကဖြစ်တာအရေးကြီးတယ်နောက်ပြီးတော့ဝါပေါင်ဆိုင်ထဲမှာတော့ဗာတိဆိုင်တာတော့မရှိဘူးအဲလက်စစ်မီးနေသွားတယ်လက်မငယ်တွေနဲ့လည်းဖြစ်တာကြီးတယ်ဆိုတော့အနည်းကဖြစ်ခတ်မှုတွေရှိရောက်တယ်မှာနိုင်ဝက်လောက်တော့ဆိုက်ကြတယ်ဆက်ရတော့ဒီအိမ်မှာ3ချက်လောက်ကျွန်တော်ကြည့်လောက်တော့3ချက်လောက်တော့ကြားပါတယ
်စစ်ကောင်စီကတည်းရဲ့စစ်စင်ရေးအတွင်းကြီးရွာတွေမီးရှို့ခံရတာရွာသားတွေဖမ်းဆီးတာတပ်ဖြတ်တာတွေခံခဲ့ရတဲ့တွင်တွေလည်းထွက်ပေါ်နေပါတယ်
ဟုတ်ကောင်းကောင်းကအစုခံတဲ့အိမ်ကဟိုမဝင်းချူတို့မကူကူတို့ကိုရီချူတို့စခင်မှာငိုင်းမီးရှို့ခံရတယ်။ဆောင်းကတာဖက်ကဖန်ခါနဲ့၅ယောက်ရှိတယ်ဗျ။တုံမာတော့အလောင်းငါးလောင်းကိုတုံရွာမကအိမ်တိုင်းမှာပုံထားရဆိုဥစ္စာပဲကျွန်တော်သိရတယ်
။လေဗရောင်းတောင်ကြီးမီစီမံကိန်းလုပ်ငန်းတွေကိုပြန်မစဖို့အတွက်မကြသေးခင်ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြေညာချက်ထုတ်ပြန်တတိပေးခဲ့မှုပါတယ်။လက်ဗရောင်းတောင်ကြီးမီစီမံကိန်းဟာကြီးရွာပေါင်း26ရွာကဒေသခံတွေရဲ့ကြီးရွာကြီးတောင်ရွာတွေကိုသိမ်းယူပြီးလုဆောင်နေတဲ့အတွက်2012ခုနှစ်ကတည်းကဒေသခံတွေကကန့်ကွက်ဆန္ဒပြမှုတွေရာနေချီပြီးဖြစ်နေတာပါ။လက်ဗရောင်းတောင်ကြီးမီစီမံကိန်းကိုတော့စစ်တပ်ကျောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံအခြေစိုက်မြန်မာဝန်ပေါင်းကုမ္ပဏီတို့ကဖက်ဆက်လုပ်ကိုင်နေတာဖြစ်ပါတယ်ရှင်။